ယူကရိန်းပြည်တော်ကီမြို့အနီးမှာရုရှားစစ်တပ်ကပစ်ခတ်ခဲ့တဲ့အတွက်အမေရိကန်ဗီဒီယိုသတင်းတောက်တို့ထိမှန်ခဲ့ပြီးတဦးသေဆုံးတဦးဒဏ်ရာရှိသွားခဲ့ကြပါတယ်လို့ကီဖ်ဒေတာရဲတပ်ဖွဲ့အကြီးအကဲအန်ဒရီနာဗာတော့ဖ်ကတနင်္လာနေ့ကပြောကြားပါတယ်စစ်ဆေးဂိတ်ကိုကျွန်တော်တို့အဖြတ်မှာသူတို့ကစပီးပစ်ပါတယ်ကားဆရာကပြန်လဲမှာဆက်ပစ်ပါတယ်လို့ဒဏ်ရာရှိသွားခဲ့တဲ့သတင်းတောက်ဂျူအန်အရီဒွန်တို့ကဖွဲ့ကမှုဝင်မိမှာပြောကြားပါတယ်သူနဲ့သူ့မိတ်ဆွေတို့ဟာဒုက္ခသည်တွေမျိုးကထွက်ခွာကြတာကိုသတင်းသွားယူနေကြတာဖြစ်တယ်လို့ဂျူအန်ကဆိုပါတယ်ကွယ်လွန်သွားခဲ့တဲ့သတင်းတောက်ကအသက်50အရွယ်ဘရန်ရေနော့ဖြစ်ပြီးသူဟာ New York Times သတင်းစာအတွက်နေပေါင်းများစွာဗီဒီယိုသတင်းတွေပေးပို့ခဲ့တယ်လို့ New York Times သတင်းစာကပြောပါတယ်။သူသိဆုံးချိန်မှာတော့ New York Times သတင်းစာအတွက်အလုံးလုံးနေတာမဟုတ်ပါဘူး။